ကျွန်တော်တို့အသက်စကားအစီအစဉ်ရဲ့တောတရှင်များကခရိယံဘာသာမှာသီလတမာတိကိုကျင့်တရားမရှိဘူးလားဆိုတဲ့မေးခွန်းကိုမကြာခဏမေးလာကြတဲ့အတွက်ဒီနေ့အသက်စကားအစီအစဉ်မှာအဲ့ဒီမေးခွန်းကိုကျွန်တော်ဖြေကြားပေးမှာဖြစ်ပါတယ်ခရိယံဘာသာမှာကိုကျင့်တရားရှိပါသလားအဲ့ဒီမေးခွန်းရဲ့အဖြေကတော့ရှိပါတယ်ခရိယံဘာသာမှာကိုကျင့်တရားရှိပါတယ်ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာတွေကယေရှုခရစ်တော်ရဲ့ပြည့်ညတ်တော်များဟာခရိယံများအတွက်ကိုကျင့်တရားဖြစ်ပါတယ်ကျွန်တော်တို့ပထမဦးစွာနားလည်သဘောပေါက်ထားဖို့ကကိုကျင့်တရားအားဖြင့်ခရိယံတယောက်ဖြစ်လာလို့မရဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်ခရစ်တော်ရဲ့ပြည့်ညတ်တော်တို့ဟာခရိယံတယောက်ဖြစ်လာဖို့ပြဋ္ဌာန်းထားတာမဟုတ်ပါဘူးခရိယံဖြစ်ပြီးသောသူတို့အတွက်ခရစ်တော်နဲ့တူသောအသက်တာမှာကြီးထွားလာဖို့နာခံရမယ့်ပြည့်ညတ်တော်သို့မဟုတ်ကိုကျင့်တရားဖြစ်ပါれခရိယံများအတွက်ခရစ်တော်ပေးထားတဲ့ကိုကျင့်တရားဟာခရိယံဖြစ်လာဖို့အတွက်မဟုတ်ဘူးဆိုတာကိုကျွန်တော်တို့နားလည်သဘောပေါက်ထားဖို့အမတန်အရေးကြီးပါれခရိယံများရဲ့ကိုကျင့်တရားအကြောင်းကိုကျွန်တော်တို့နားလည်သဘောပေါက်နိုင်ဖို့ရန်အတွက်ခရိယံတယောက်ဖြစ်လာနိုင်တဲ့တခုတည်းသောနည်းလမ်းကိုကျွန်တော်တို့အရင်ဦးဆုံးနားလည်သဘောပေါက်ထားဖို့လိုအပ်ပါれခရိယံတူဖြစ်လာဖို့တခုတည်းသောနည်းလမ်းကတော့ခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းစိတ်နှလုံးထဲမှာယုံကြည်လက်ခံခြင်းဖြစ်ပါတယ်တခြားနည်းလမ်းမရှိဘူးခရစ်တော်ကိုယုံကြည်လက်ခံခြင်းမရှိဘဲခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုစောင့်ရှောက်ခြင်းဟာအချင်းနှင်းသက်သက်ဖြစ်ပါတယ်ခရိယံဖြစ်လာနိုင်တဲ့တခုတည်းသောနည်းလမ်းကိုအရင်ရှင်းပြပါမယ်ခရိယံတယောက်ဖြစ်လာတယ်ဆိုတာဖယားသခင်အမွေခံသားဖြစ်လာခြင်းဖြစ်ပါတယ်ခရိယံတယောက်ဖြစ်လာတယ်ဆိုတာဒုတိယမွေးခြင်းခံတော်သူဖြစ်လာခြင်းဖြစ်ပါတယ်ခရိယံဖြစ်လာတယ်ဆိုတာအပြစ်နဲ့အပြစ်ငရဲကနေထာဝရကယ်တင်ခြင်းခံရတော်သူဖြစ်လာခြင်းကိုဆိုလိုပါတယ်ခရိယံတယောက်ဖြစ်လာတယ်ဆိုတာထာဝရအသက်ရရှိခြင်းကိုဆိုလိုပါတယ်ခရိယံဖြစ်လာတယ်ဆိုတာခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းမိမိရဲ့စိတ်နှလုံးထဲမှာမိမိကိုယ်တိုင်ယုံကြည်လက်ခံခြင်းဖြစ်ပါတယ်။ဖယားသခင်အမွေခံသားဖြစ်ခြင်းဒုတိယမွေးခြင်းကယ်တင်ခြင်းရရှိခြင်းထာဝရအသက်ရရှိခြင်းယုံကြည်ခြင်းစတဲ့အသုံးအနှုန်းတွေဟာနတ်တူတန်ခွဲတွေဖြစ်ကြပါတယ်။အဲ့ဒီတော့ဖယားသခင်အမွေခံသားဖြစ်ခြင်းဒုတိယမွေးခြင်းကယ်တင်ခြင်းရရှိခြင်းထာဝရအသက်ရရှိခြင်းခရစ်တော်ကိုယုံကြည်သောသူဖြစ်ခြင်းစသည်တို့ဟာကိုကျင့်တရားနဲ့ရရှိနိုင်တဲ့အရာမဟုတ်ဘူးအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့အဖက်ဩဝါဒစာအခိုင်းနှစ်အငယ်၈ကနေ၁၀အထိကိုလေ့လာကြမယ်ဆိုရင်ပို့ပြီးတော့နားလည်လာနိုင်ပါလိမ့်မယ်အဖက်အခိုင်းနှစ်အငယ်၈ကနေ၁၀အထိကိုကျွန်တော်ဖတ်ပြပါမယ်ယုံကြည်သောအားဖြင့်ကျေးဇူးတော်ကြောင့်ကယ်တင်ခြင်းသို့ရောက်ရ၏ကိုအလိုလျောက်ရောက်သည်မဟုတ်ဖခင်သခင်တနာတော်မူရာဖြစ်သည်ကိုကုသူကြောင့်ကဲတင်တော်မူခြင်းသို့ရောက်သည်မဟုတ်သူဖြစ်၍အဘယ်သူမျှဝါကြွားเสียရအခွင့်မရှိအဘယ်ကြောင့်နည်းဟုမူကားငါတို့သည်ကောင်းသောအကျင့်တို့ကိုကျင့်ရမည်အကြောင်းယေရှုခရစ်၌ပြုပြင်၍ဖန်ဆင်းတော်မူရာဖြစ်ကြ၏ထိုကောင်းသောအကျင့်တို့၌ငါတို့သည်ကျင့်လည်ရမည်အကြောင်းဖခင်သခင်သည်ငါတို့ကိုပြင်ဆင်တော်မူနှင့်ပြီလို့အတင့်အလင်းပြောထားပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့အဖက်ဩဝါဒစာအခိုင်းနှစ်အငယ်၈ကနေ၉ကြားမှာကယ်တင်ခြင်းရရှိနိုင်တဲ့နိလန်းနဲ့ကယ်တင်ခြင်းမရရှိနိုင်တဲ့နိလန်းနှစ်မျိုးစလုံးကိုလူရင်းတူရှင်းဖော်ပြထားပြီးအခန်းငယ်၁၀မှာကယ်တင်ခြင်းရရှိပြီဆိုရင်နောက်တနည်းပြောရရင်ခရိယံဖြစ်လာပြီဆိုရင်ခရစ်တော်ပေးထားတဲ့ပြည့်ညတ်တော်တည်းဟူသောကောင်းသောအကျင့်တို့ကိုကျင့်ရမယ့်အကြောင်းအတိအလင်းပြောထားပါတယ်စောစောကကျွန်တော်ပြောခဲ့တဲ့ net တန်ခွဲစကားတွေကိုမှတ်မြစ်ကြမလားတော့မသိဘူးကယ်တင်ခြင်းရရှိတယ်ဆိုတာဘုရားသခင်အမွေခံသားဖြစ်လာခြင်းကိုဆိုလိုပါတယ်ကယ်တင်ခြင်းရရှိခြင်းဆိုတာဒုတိယမွေးခြင်းကိုဆိုလိုပါတယ်ကယ်တင်ခြင်းရရှိခြင်းဆိုတာထာဝရအသက်ရရှိခြင်းကိုဆိုလိုပါတယ်ကယ်တင်ခြင်းရရှိခြင်းဆိုတာအပြစ်ငရဲကနေလွတ်မြောက်ခြင်းကိုဆိုလိုပါတယ်ကယ်တင်ခြင်းရရှိခြင်းဆိုတာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပန်းရှင်နဲ့အရှင်သခင်အဖြစ်မိမိကိုယ်တိုင်ယုံကြည်လက်ခံခြင်းဖြစ်တယ်ဆိုတာကျွန်တော်ပြောခဲ့ပါတယ်။အဲဒီတော့အဖက်အခိုင်းနဲ့အငယ်၈မှာပြောထားတဲ့ယုံကြည်သောအဖြစ်ကျေးဇူးတော်ကြောင့်ကယ်တင်ခြင်းသို့ရောက်ရ၏ဆိုတာခရိယံဖြစ်လာဖို့တခုတည်းသောနည်းလမ်းကိုပြောနေတာဖြစ်ပါတယ်။အ အဲ့ဒီတော့ခရိယံဖြစ်လာနိုင်တဲ့တခုတည်းသောနိလမှာယုံကြည်ခြင်းဖြစ်ပါတယ်ကိုကျင့်တရားမဟုတ်ပါဘူးဒီကျမ်းချက်မှာပြောထားတဲ့ယုံကြည်ခြင်းဆိုတာဟာအပြစ်ရှိတဲ့လူတို့အတွက်ခရစ်တော်ပြုတော်မူသောအမှုပေါ်မှာအမိပြုခြင်းကိုဆိုလိုပါတယ်အပြစ်ရှိတဲ့လူတို့အတွက်ခရစ်တော်ကဘာများလုပ်ပေးတယ်လဲအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလက်ဝါးကတိုင်မှာအသေခံခဲ့ပါတယ်လက်ဝါးကတိုင်မှာယေရှုအသေခံစဉ်သူ့ကိုယုံကြည်မဲ့သူအားလုံးတို့ရဲ့အပြစ်ရှိသမျှအတွက်ခမဲတော်ဖခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံခဲ့ပါတယ်လူတို့ရဲ့အပြစ်ကိုဖြေလွတ်နိုင်တဲ့အခြားသောနည်းလမ်းတွေမရှိတော့ဘူးလားမရှိပါဘူးအပြစ်တရား၏အခါကသေခြင်းပေသည်လို့လူတိုင်းကိုတရားစီရင်တော်မူမဲ့ဘုရားသခင်ကသတ်မှတ်ထားတော်မူတဲ့အတွေ့သေခြင်းမှတပါလူတို့ရဲ့အပြစ်ကြွေးကိုဆက်နိုင်တဲ့အခြားနည်းလမ်းလုံးဝမရှိဘူးအပြစ်တရားရဲ့အခသေခြင်းဆိုတာဘုရားသခင်နဲ့ခွဲခွာပြီးတော့ငရဲမိအိမ်ထဲမှာထာဝရအပြစ်ဒဏ်ခံခြင်းကိုဆိုလိုတာဖြစ်ပါတယ်ယေရှုလက်ဝါးကတိုင်မှာအသေခံစဉ်ငရဲမိအိမ်ထဲမှာကျွန်တော်တို့ခံရမဲ့ထာဝရအပြစ်ဒဏ်နဲ့ညီမျှတဲ့ခမဲတော်ဖခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုယေရှုခံခဲ့ရပါတယ်။အဲ့ဒါဘယ်လိုဖြစ်နိုင်တယ်လဲ။ယေရှုလက်ဝါးကားတိုင်းမှာအသေးခံတဲ့အချိန်အတော်အတွင်းလေးမှာထာဝရငရဲမိအိမ်ထဲမှာကျွန်တော်တို့ခံရမဲ့အပြစ်ဒဏ်နဲ့ညီမျှတဲ့အပြစ်ဒဏ်ကိုဘယ်လိုလုပ်ပြီးတော့ခံနိုင်တယ်လဲ။အဖြေကတော့ယေရှုခရစ်တော်ဟာကန့်သက်ချက်မရှိသောထာဝရပုဂ္ဂိုလ်ဖြစ်တော်မူသောကြောင့်ခရစ်တော်ရဲ့ခံနိုင်စွမ်းဟာကန့်သက်ချက်မရှိဘူးလက်ဝါးကတိုင်မှာအသေးခံစဉ်သူ့ကိုယုံကြည်မဲ့သူတို့ရဲ့ထာဝရအပြစ်ဒဏ်နဲ့ညီမျှတဲ့အပြစ်ဒဏ်ကိုခံခဲ့ပါတယ်ကိုကျင့်တရားနဲ့အပြစ်ငရဲကနေလူတွေလွတ်မြောက်နိုင်ကြမယ်ဆိုရင်ယေရှုခရစ်တော်ဟာလူတို့ရဲ့အပြစ်ကြောင့်လက်ဝါးကတိုင်မှာကျင့်ခြင်းအမင်္ဂလာနဲ့အပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားအသေးခံမှုလိုအပ်မှာမဟုတ်ဘူးကိုကျင့်တရားနဲ့အပြစ်ငရဲကနေလူတွေမလွတ်မြောက်နိုင်ကြတဲ့အတွက်အပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်ဖို့ရန်လက်ဝါးကတိုင်မှာယေရှုအသေးခံခဲ့တာဖြစ်ပါတယ်တစုံတယောက်သောသူကအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုခရစ်တော်ကိုယုံကြည်ရင်အပြစ်ငရဲကနေထာဝရအတွက်ကယ်တင်ခြင်းခံရပါတယ်ကိုယ်ကျင့်တရားနဲ့အပြစ်ငရဲကနေဘာကြောင့်လူတွေမလွတ်မြောက်နိုင်တာလဲကိုကျင့်တရားအပြင်အပြစ်ငရဲကနေလူတွေမလွတ်မြောက်နိုင်တဲ့အကြောင်းရင်းကတော့ကိုကျင့်တရားအပြင်ဘုရားသခင်စံချိန်ကိုမှီနိုင်တဲ့သူတယောက်မှမရှိလို့ဖြစ်ပါတယ်ကိုကျင့်တရားနဲ့ပတ်သက်ပြီးတော့ဘုရားသခင်စံချိန်ကိုယာကုပ်ဩဝါဒစာအခိုင်းနဲ့အငယ်30မှာအခုလိုတွေ့ရပါတယ်အဘယ်ကြောင့်နည်းဟူမူကပညတ်တရားအလုံးစုံကိုစောင့်ရှောက်သည်တွင်တစုံတစ်ခု၌မှားမိလျင်ပညတ်တရားအလုံးစုံကိုလွန်ကျူးသောအပြစ်ရှိ၏လို့အတိတ်အလင်းပြောထားပါတယ်အပြစ်ငရဲကနေလွတ်မြောက်နိုင်ဖို့ရန်အတွက်ဘုရားသခင်သတ်မှတ်ထားတဲ့စံချိန်စံနှုန်းကတော့ပညတ်တရားအလုံးစုံကိုတရက်မှ24နာရီတစ်ပတ်မှ9ရက်နေ့တိုင်းနာရီတိုင်းစက္ကန့်တိုင်းအမြဲမပြတ်ကာယကံဝစီကံမနောကံစတဲ့ကံသုံးပါးနဲ့စောင့်ထိုင်ရမှာဖြစ်ပါတယ်။ပညတ်တိဉာဏ်ထဲမှာနေ့တိုင်းအမြဲမပြတ်လူတွေစောင့်ထိုင်ရမယ်ဘုရားသခင်ပေးထားတဲ့ပညတ်တော်ကိုကျင့်တရားပေါင်း613ခုရှိပါတယ်။အဲ့ဒီကိုကျင့်တရားကိုနှစ်ပိုင်းခွဲနိုင်ပါတယ်။လောက်ရမယ်ဆိုတဲ့ပညတ်ပေါင်း248မလောက်ရင်ပညတ်ပေါင်း365အလုံးပေါင်း613ခုရှိပါတယ်။လုံရမယ်ဆိုတဲ့ပြညတ်ကိုမလုံရင်အပြစ်ဖြစ်တယ်မလုံရဘူးဆိုတဲ့ပြညတ်ကိုလုံမရင်လည်းအပြစ်ဖြစ်ပါတယ်အဲ့ဒီတော့မိတ်ဆွေဘုရားသခင်ပြညတ်တော်613ခုကိုနေ့တိုင်းနာရီတိုင်းစက္ကန့်တိုင်းအမြဲမပြတ်စောင့်ထိုင်နိုင်ပါသလားကျွန်တော်ဖတ်ပြခဲ့တဲ့တမန်ကျမ်းစာချက်မှာပြညတ်တရားအလုံးစုံကိုစောင့်ရှောက်သည်တွင်တစုံတစ်ခု၌မှားမိလျင်ပညတ်တရားအလုံးစုံကိုလွန်ကျူးသောအပြစ်ရှိ၏လို့ဘုရားသခင်မိန့်တော်မူတဲ့အတွက်ပညတ်တော်613ခုတည်းကတစ်ခုခုကိုချိုးဖောက်ခဲ့ရင်ပညတ်တော်အလုံးစုံကိုချိုးဖောက်တဲ့အပြစ်ရှိတယ်လို့ဘုရားသခင်မိန့်တော်မူပါတယ်ဆိုလိုတာကအပြစ်တစ်ခုကိုလုံမြင်ရင်ငရဲကြဖို့ရန်ယာနှုံးပြစ်သေချာသွားပြီအပြစ်တရားရဲ့အခါဟာထာဝရငရဲမိအိမ်ဖြစ်တယ်လို့ဘုရားသခင်မိန့်တော်မူပါတယ် ဥပမာလေးတစ်ခုကိုကျွန်တော်ပြောပြပါမယ်ဆယ်ရန်စာမွေးပွဲအောင်မြင်ဖို့အတွက်ဆိုရင်တတ်မှတ်ထားတဲ့အမှတ်ကိုရမှစာမွေးပွဲအောင်မယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်ဆယ်ရန်မှာ6ဘာသာရှိတယ်ဆိုပါစို့6ဘာသာစလုံးမှာတတ်မှတ်ထားတဲ့အောင်မှတ်ဟာ40ဖြစ်နေရင်6ဘာသာစလုံးမှာအမှတ်40ရမှစာမွေးပွဲအောင်မှာဖြစ်ပါတယ်5ဘာသာမှာဂုံထူးရပြီးတော့နောက်ဆုံးတစ်ဘာသာမှာ39မှတ်ရတယ်ဆိုရင်စာမွေးပွဲအောင်နိုင်မလားမအောင်နိုင်ဘူးဆိုတာကျွန်တော်တို့အားလုံးသိကြပါတယ်ထိုနည်း၎င်းပဲဘုရားသခင်ပညတ်တော်613ခုတည်းကတစ်ခုခုကိုချိုးဖောက်မိရင်တွားပြီငရဲကြဖို့ယာနှုံးပြီးတေချာသွားပြီဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဈာနာခြင်းအလင်းမရှိအဘယ်ကြောင့်နည်းဟုမူကားလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဘုရားသခင်ရှေ့တော်၌အတရေပြတ်ကြပြီလို့အတိအလင်းပြောထားပါတယ်ဈာနာခြင်းအလင်းမရှိဆိုတာလူတိုင်းမှာတူညီတဲ့အချက်ရှိနေတယ်အဲ့ဒါကတော့လူတိုင်းမှာအပြစ်ရှိတယ်ကပ္ပဥကအစယနေ့တိုင်အောင်အပြစ်နဲ့ကင်းစင်တဲ့လူသားတယောက်မှမရှိဘူးလူတိုင်းအပြစ်လောက်ကြတဲ့အတွက်ဘုရားသခင်ရှေ့တော်မှာလူတိုင်းအသေးပြတ်တဲ့သူတွေဖြစ်ကြပါတယ်ဘုရားသခင်ရှေ့တော်မှာအသေးပြတ်တယ်ဆိုတာဘုရားသခင်အတွက်ဘာတန်ဖိုးမှမရှိခြင်းနှစ်သက်စရာလက်ခံစရာချစ်စရာလုံးဝမရှိခြင်းကိုဆိုလိုတာဖြစ်ပါတယ်အပြစ်ရှိတဲ့လူတို့ဟာအပြစ်ငရဲကိုချပြစ်ယုံကလွဲရင်ဘုရားသခင်အတွက်ဘာတန်ဖိုးမှမရှိဘူးအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောသားတော်ယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသောသူတို့သာအပြစ်ငရဲကနေကယ်တင်ခြင်းခံရပါတယ်။ယုံကြည်သောအဖြစ်ကျေးဇူးတော်ကြောင့်ကယ်တင်ခြင်းသို့ရောက်ရ၏ဆိုတာအဲ့ဒါကိုဆိုလိုတာပါ။ကျေးဇူးတော်ဆိုတာခံထိုက်လို့ခံရတာမဟုတ်ဘူး။ဖယားသခင်တနာတော်မူခြင်းတသက်ကြောင့်သားတော်ယေရှုခရစ်အဖြစ်အပြစ်ငရဲကနေလွတ်မြောက်ရာလမ်းကိုပြင်ဆင်တော်မူခြင်းဖြစ်ပါတယ်ယေရှုခရစ်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံပြီဆိုရင်ခရစ်တော်ပေးတော်မူသောခွန်အားနဲ့ခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုစတင်ကျင့်ဖို့ဖြစ်ပါတယ်နောက်အချိန်ရရင်အဲ့ဒီအကြောင်းကိုကျွန်တော်ဆက်ပြီးတော့ဝင်ခါသွားမှာဖြစ်ပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေပေါင်းတို့ကိုဖခင်ကောင်းကြီးပေးပါစေ